ဆော်ရီတဲ့နောက်ဂျမဲလ်ခါရှိုကီကိုတတ်ခိုင်းတဲ့အမိတ်ဟာဆော်ရီအရေဗျအစိုးရရဲ့ထိပ်ပိုင်းဆင့်ကနေလာတာလို့တူရကီတမရရက်ရှစ်ထာယစ်အဲဒရိုဂန်ကပြောလိုက်ပါတယ်ဆော်ရီဘီယန်ဆယ်မန်ကတတ်ခိုင်းတယ်လို့သူမယုံကြည်ဘူးလို့လည်းတူရကီတမရအဲဒရိုဂန်ကဆိုပါတယ်ဆော်ရီအင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်ကိုလည်းတူရကီတမရကတိုက်ရိုက်မဆွဆွဲပါဘူးဝါရှင်တန်ပို့သတင်းစာရဲ့ဆောင်းမရှင်တူဖြစ်တဲ့ဒီသေဆုံးသူဆော်ရီသတင်းတော့ဂျမိတ်ခါရှိုဂီဟာဆော်ရီအင်ရှေ့မင်းသားကိုဝေဖန်မှုတွေရေးသားခဲ့သူဖြစ်ပါတယ်။သူနဲ့ဆက်ဆက်ထားသူတူရကီမျိုးသမီးနဲ့လက်ထပ်ဖို့လိုအပ်တဲ့စာရေးဆရာထောက်ထားတွေကိုရဖို့တူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ရီကောင်စစ်ဝင်ရုံးကိုပေးခဲ့တဲ့လာတော့ကသူဝင်သွားခဲ့ပြီးနောက်ပိုင်းဒင်းနောက်ခါရှိုဂီတတ်ခံရတာပါ။ဒီတတ်ဖြတ်ခံရမှုရဲ့နောက်ွယ်ကကြိုးကင်သူဘယ်သူလဲဆိုတာကိုထုတ်ဖော်ဖို့နိုင်ငံတကာအသိုင်းအဝိုင်းမှာတာဝန်ရှိတယ်လို့တူရကီသမ္မတအဲဒူဂန်ကနိုမန်နီရဲ့နေ့ထုတ်ဝါရှင်တန်ပို့သတင်းစာရဲ့သူ့မြင်ကဏ္ဍမှာရေးသားခဲ့ပါတယ်။တေဆိုးသူသတင်းတော့ခါရှိုကီရဲ့အလောင်းကိုဖျောက်ဖျက်ရလွယ်ကူအောင်အပိုင်းပိုင်းဖျက်ထောက်ခဲ့တယ်လို့ခါရှိုကီရဲ့တငယ်ချင်းနဲ့တူရကီသမ္မတရဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်သူယက်ရှင်အက်တေးကပြောပါတယ်။ဒီအကြောင်းတူရကီနိုင်ငံထုတ်ဟီရီယတ်သတင်းစာမှာနေ့လုံးကဖော်ပြထားပါတယ်။သတင်းတော့ကာရှိုကီတတ်ခံမှုနဲ့ပတ်သက်ပြီးတော့ဆော်ရီအစိုးရကအစပိုင်းမှာညှင်းဆန်ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ကြိုတင်စီစဉ်ထားခြင်းမရှိတဲ့လူစုတွေရဲ့လိုရာကြောင့်ပြစ်ဆုံးခဲ့ရတယ်လို့ဆိုပါတယ်။